Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ26ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလှိုင်းတိုမီတာ2540 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်းနားဆင်ရမယ့်ထိတ်တန်းရောက်သတင်းတွေထဲမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်မှာမနေ့ညကအထိစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲဖြစ်ပွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတွေမနိုင်မနှင်းဖြစ်လာပွဲရှိတဲ့အကြောင်းနဲ့ဗင်နီဇွဲလားသမ္မတကအတိုက်ခံတွေနဲ့ဆေးဆက်ဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
ထိုင်းကရာဘာဆေးရုံတစ်ခုမှာတော့မြန်မာလူသား200ကျော်ကိုဗစ်ကူးစက်ခံထားရပါတယ်ရှင
်ရာဘာဒီကျတော့ပြန်အဲ့မှာရောဂါရှိတဲ့အတွက်မှတွေ့ရတယ်။အဲ့ဒါနဲ့ပတ်သက်ရေးဆွေးနွေးမှုတော့တော့ပြန်ထားတယ်။ဟုတ်ကဲ့လား
။ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကခန္ဓာကိုယ်ခုခံအားစနစ်ကိုဘယ်လိုတိုက်ခိုက်နေသလဲဆိုတာကိုလည်းကြားချက်ရမှာပါ။ဒီနောက်မှာတော့ COVID-19 ကာလသေဆုံးသူတွေအရေးကူညီဆောင်ရွက်ရတဲ့အခြေအနေဆွေးနွေးထားတဲ့မြန်မာအရေးဆွေးနွေးကံပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုတ္တသတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျမတို့တင်ပြပေးမှာပါရှင
်။စကိုင်းတိုင်းရင်းမပင်ခရိုင်နှစ်ထောက်အုပ်စုအုံဆောင်တော်ပြမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေကြားဇူလိုင်25တင်းကနနေ့ညအထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့လုံချုံရအမည်မဖော်လိုတဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ်။
တိုက်ပွဲကနှစ်ထောင်အုံစုထောင်းစုံတော်ပြန်မှာတိုက်ပွဲဖြစ်နေတာဖြင့်အခုကျမတို့မိုးချုပ်ထိဖြစ်နေတော့ RPG တွေနဲ့ထုတယ်တဲ့ဟိုမှာကျမတို့ PDF တွေမကတ်နိုင်ဘူးတဲ့ကိုကနွားတွေလည်းတတ်စားတယ်တဲ့နော်လူတွေကလည်းပြစ်တယ်ခတ်တယ်ဖုန်ကြီးတစ်ပါးနော်မှန်တယ်လို့ပြောတယ်
အဲ့ဒီဒေသမှာအင်ဂျင်50ကျော်ရှိပြီးရွာသား150ကျော်ထွက်ပြေးတင်းရှောင်နေရပါတယ်ဒီတော်တွင်ရင်းမပင်ခရိုင်ဆလင်းကြီးမြို့မှာနေစဉ်ဆိုသလိုဆရာနာသိမှုစန့်ကျင်တဲ့ခြေတက်ဆနပြပွဲတွေရှိပြီးစစ်ကောင်စီတပ်တွေကလာရောက်ဖြိုခွဲရကရွာသားတချို့အဖမ်းခံရသလိုကိုဗစ်ကြောင့်ဆလင်းကြီးမြို့အဝင်စာသင်ကျောင်းမှာကွာရန်တင်းဝင်နေတဲ့လူ9ဦးကိုဖမ်းဆီးသွားတယ်လို့ဒေသခံအမျိုးသမီးတူကပြောပါတယ်အခုလိုဖမ်းဆီးတဲ့အထက်မှာ DPP သတင်းနောက်တူလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားတာတွေတိုးလာပြီးတစ်ချိန်တည်းမှာပဲတည်ဆုံးသူအရေအတွက်ကလည်းတိုးလာတာကြောင့်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပဲတစ်ဖက်မှာလည်းတည်ဆုံးသူတွေကိုဒကြိုရိအတွက်အခက်အခဲဖြစ်နေတယ်လို့လူမှုကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်။ဟိုဒ
ီပြီးတာကတော့ကျွန်တော်တို့ဒါကမဒီလိုင်းလာလူမှုရေးနေသားနဲ့တော့ကျွန်တော်တို့နိုင်တာလည်းမတွေ့ရဘူးနော်။ကျွန်တော်တို့ကူညီပေးတာကတော့ကျွန်တော်တို့ကအရင်ကဆိုလို့ရှိရင်ဆိုရင်ကကျွန်တော်တို့ကညာလုံးပေါက်တွေတတ်တိုးတယ်။ညာလုံးပေါက်တူပဲရတာလေ။အောက်ဆီဂျင်ကိုကျွန်တော်တို့ကနေပြီးတော့လူတဦးလင်း10လီတာတို့မဟုတ်15လီတာတိကျတော့ကျွန်တော်တို့အတူတူဒီကျွန်တော်ဖြစ်သေးပါတယ်။
လိုင်းတရာမြို့နယ်က COVID-19 အရေးပေါ်တုံ့ပြန်မှုအဖွဲ့တာဝန်ရှိသူက VOA ကိုပြောပြခဲ့တာပါ COVID-19 ကူးစက်ဖြစ်ပွားမှုတိုးလာနေတဲ့တစ်ဖက်မှာသေဆုံးသူအရေအတွက်ကလည်းများလာနေတာကြောင့်နာရီးကိုအချိန်မီကူညီမပေးနိုင်တာမျိုးတွေလည်းရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်ရှင
် COVID ကူးစက်မှုပြန်မြင့်တက်လာနေတဲ့ထိုင်းနိုင်ငံမှာ COVID-19 လူနာကူးသရေးအသုံးပြုဖို့အတွက်ထိုင်းအစိုးရပိုင်းဆေးဝါးဖော်စပ်ရေး GPO ဌာနကထုတ်ဝေတဲ့ Fever Fiber ဆေးပြားကိုအသုံးပြုနိုင်ပြီဖြစ်တယ်လို့ထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအတည်ပြုပေးလိုက်ပါတယ်ပြည်တွင်းတော့အဲ့ဒီဆေးပြားဟာသူ့နဲ့အာနိသင်ချင်းတူပြီးနိုင်ငံခြားအနေတွင်းနေရတဲ့ဆေးတွေထက်ဈေးထက်ဝက်လောက်တက်တာတယ်လို့ဆေးဝါးထုတ်လုပ်ရေးအေဂျင်စီကျွမ်းကျင်သူစူအန်ပစ်တာခွန်ကပြောပါတယ်လတ်လောထိုင်းနိုင်ငံရဲ့ကိုဗစ်ကူးသရေးမှာနေစဉ်ဆိုသလိုဆေးပြား3သိန်းလောက်လိုအပ်နေပြီးတစ်လစာအတွက်ဆေးပြား6သန်းလောက်သုံးနေရတာပါပြီးခဲ့တဲ့ AB လအစောပိုင်းမှာစတင်လာခဲ့တဲ့ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းနောက်ပိုင်းကိုဗစ်ကူးသရေးအပိုင်းမှာဆေးဝါးလိုအပ်ချက်တွေရှိတာကြောင့်ထိုင်းအစိုးရကပြည်ပအနေဆေးပြား 5.5 သန်း တင်သွင်းနေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကြောင့်တရက်ထဲမှာ129ဦးပြီးခဲ့တဲ့ရက်ကသေဆုံးခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ကူးစက်မှုနဲ့သေဆုံးမှုပြန်ပြီးတော့တိုးလာနေတာကိုကြုံတွေ့နေရပြီးတနင်္ဂနွေနေ့တုန်းကတော့ကိုဗစ်ကြောင့်228ဦးသေဆုံးခဲ့ရပြီးကူးစက်သူအသစ်က11,292ဦးရှိတယ်လို့ Hindustan Times သတင်းကဖော်ပြပါတယ်ဤပွဲတော်အလရက်တွေအပြီးကိုဗစ် -19 ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုအရေအတွက်တိုးလာတဲ့အပေါ်စိုးရိမ်စရာဖြစ်လာနေချိန်မှာပဲလက်ရှိနှုန်းအတိုင်းကိုဗစ် -19 လူနာအရေအတွက်ဆက်ပြီးရှိလာမယ်ဆိုရင်တော့ဆေးရုံတွေမှာနေရာလွတ်ကျန်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကတနင်္ဂနွေနေ့မှာသတိပေးထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကဤပွဲတော်ကာလအတွက်အသွားအလာကန့်သက်တိုက်မြင့်မှုတချို့ကိုအစိုးရကဖြေလျှော့ပေးခဲ့ပါတယ်ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုထိန်းချုပ်နိုင်ရေးအတွက်နိုင်ငံတော်14ရက်ကြာအသွားအလာကန့်သက်တိုက်မြင့်ချက်ကိုပြီးခဲ့တဲ့တောက်ကြနေ့မှာပဲအစိုးရကပြန်လည်ချမှတ်ခဲ့ပါတယ်ရှင
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုက်ထိုမီတာ40 kHz 9413လိုက်ထိုမီတာ51 kHz 5805နဲ့လိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအတွင်းမျိုးဗီဇာပြောင်း Delta COVID ပိုပြန်ပွားနေတာကြောင့်ကိုဗစ်ကူးစက်မှုတွေတကြော့ပြန်ပြင်းထန်လာနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အကြံပေးအမေရိကန်ရဲ့ထင်ရှားတဲ့ကူးစက်ရောဂါပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတနင်္ဂနွေနေ့တုန်းကသတိပေးလိုက်ပြီးအထူးသဖြင့်ကိုဗစ်ပိုးကာကွယ်ထိုးစေးထိုးနှံဖို့ညှင်းဆန်နေသူတွေနေထိုင်နေတဲ့ပြည်နယ်တွေမှာပိုပြီးတော့စိုးရိမ်ရာကြောင်းပြောကြားလိုက်ပါတယ်လူဦးရေ50ရာခိုင်နှုန်းကကာကွယ်ဆေးမထိုးရသေးတဲ့အတွက်ကိုကိုကိုအန်ဒီရဲတွင်ကိုတွန်းပို့နေတယ်လို့ဖြစ်တယ်လို့CNN ရုပ်သံနဲ့မေးမြန်းခန်းမှာဒေါက်တာဖောင်ချီကပြောကြားသွားတာပါအမေရိကန်မှာကိုဗစ်ကြောင့်ဆေးရုံတက်ရတာဒီနေပါလာတယ်ဆိုပေမဲ့ဒီတရက်ထဲမှာကိုဗစ်ကူးစက်လူနာကတိုးလာနေတာပါအခုချိန်ထိတော့အမေရိကန်နိုင်ငံသား162သန်းကာကွယ်ဆေးအပြည့်အဝထိုးထားပြီဖြစ်ပါတယ်
ဂျပန်နိုင်ငံရဲ့ဒုက္ခသည်အသည့်အမှတ်ပြုမှုဆိုင်ရာစနစ်တိုးတက်လာရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ထံကနေအကြံဉာဏ်တွေရယူနိုင်ရေးဂျပန်အစိုးရကပြင်ဆင်နေတယ်လို့ NHK သတင်းကဖော်ပြပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနရဲ့မဟာမင်းကြီးဆာဆာကီရှိုကိုနဲ့ဂျပန်ဆရာကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံဌာနကိုယ်စားလှယ်ကယ်ရင်ပါကတ်စ်တို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကနားလည်မှုစာကျွမ်းလာတစ်ခုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်လူမျိုးနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်လဲတခြားအကြောင်းတွေကြောင့်ဌာနပြန်ရင်နှိမ့်ဆက်ညှဉ်းပန်းခံရနိုင်ခြေရှိတဲ့နိုင်ငံသားတွေကိုကုလသမဂ္ဂရဲ့ဒုက္ခသည်ဆရာသဘောတူညီချက်အရဒုက္ခသည်အဖြစ်ဂျပန်ကအသိအမှတ်ပြုထားပါတယ
်။နော်ဝေနိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုအရနိုင်ငံရေးအတိုက်ခံနေတဲ့ရှေ့လတဲ့မက္ကဆီကိုနိုင်ငံမှာတွစ်ဆုံဆွေးနွေးဖို့စလုပ်နေပြီလို့ရည်ရွယ်ထားကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောကြားလိုက်ပါတယ်။ဒီလောက်ရက်ကိုအမေရိကန်ကသဘောတူကြိုဆိုမယ်လို့သူကမျှော်လင့်နေတာပါ။ရေနံရောင်းချတဲ့ဒီဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးအကြက်တားကိုတဲကိုကြော်လွှားနိုင်ရေးအတွက်အတိုက်ခံနေဘက်ကနီးဗျူဟာပြောင်းပြီးတော့တွစ်ဆုံဆွေးနွေးရေးလမ်းကြောင်းကိုကန့်လန့်လာခဲ့တာပါ။အကယ်၍မာဒူရိုကသာတိသာတိုးတက်ပြီးတော့ဒီဆွေးနွေးပွဲတွေကိုပြန်လုပ်ခဲ့ရင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်ယူသိမ်းပွယ်ရှိတယ်လို့အမေရိကန်အပါဝင်နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ
်။တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာရှန်ဟိုင်းနဲ့အနီးအနားကကမ်းရိုးတန်းဒေသတွေမှာတနင်္ဂနွေနေ့ကတိုင်ဖွန်းမုန်တိုင်းအင်ဖာကုန်းတွင်းပိုင်းကိုဝင်ရောက်တာမှာရေကြီးပြီးသစ်ပင်တစ်ထောင်လောက်ပြိုလဲနေတာနဲ့အတူပဲလေရင်ခီးစဉ်အလုံးဖြတ်သိမ်းထားရသလိုစီးပွားရေးလုပ်ငန်းတွေကိုပိတ်သိမ်းနောက်မြေအောက်ယထာပြေးဆွတ်မှုတွေကိုလည်းရှော့ချဆိုင်းငံ့ထားရပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးမှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံဘက်ကမြန်မာအလုပ်သမားတွေကိုဗစ်ကူးစက်ခံထားရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရပြည်နယ်ဒဲက သစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံတရုံမှာမြန်မာအလုံသမား200ကျော်ကိုဗစ်ကူးစက်ခံရပြီးကူးစက်ခံရဖို့အန္တရာယ်အမြင့်ဆုံးဖြစ်နေတဲ့တခြားအလုံသမား900ကျော်ရှိနေတဲ့အတွက်စက်ရုံကိုဩဂုတ်လ9ရက်နေ့အထိယာယီပိတ်လိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းတောင်ပိုင်းနကွန်စီထမရပီနယ်တဲကရောဘာသစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံတရုံမှာမြန်မာလူသမားထောင်ထဲချီရှိနေပြီးကိုဗစ်ဆစ်ဆေးရာမှာကူးစက်သူအလုံသမား200ကျော်တွေ့တာကြောင့်စက်ရုံကိုပိတ်ခဲ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ဒီထောင်ပိုင်းနကွန်စီထမရအဲ့ဒီမှာပေါ့အဲ့ဒီရောဘာသစ်ပစ်ထုတ်တဲ့စက်ရုံအဲ့ဒီမှာရောဘာသစ်ပစ်ထုတ်တဲ့အလုံသမားတွေ့ရတယ်အဲ့ဒါနဲ့ပြည်ဆိုင်ရုံတော်တော်ကပိတ်ထားတယ်။အော်ဟိုလာခွန်နေနေပြီးပိတ်လိုက်တယ်။ဟုတ်တယ်အဲ့ဒီမှာလူကမားထောင်ချင်းကြည့်ကြည့်ရှိတာလေထောင်ချင်းထောင်ချင်းကြီးရဲ့အထက်မှာကဒီစစ်တာကဟိုစစ်လို့ပြတာ200ကျော်ကိုတွေ့ရတယ်လေ။နောက်ကျန်တဲ့စိုးရင်ရတဲ့အုပ်စုကလည်းမပါတာစုစုပေါင်း900ကျော်ရှိတယ်။နောက်လည်းအနည်းငယ်စိုးရင်ရတဲ့အုပ်စုက1000ကျော်ရှိတယ်။အဲ့ဒါတွေကလည်းထပ်စစ်ကအောင်ပါပေါ့နော်။
ထိုင်းနိုင်ငံမြောက်ပိုင်းဖတ်ချပွန်ပြည်နယ်တဲကစက်သားစက်ရုံမှာတော့မြန်မာလူသမားထောင်ထဲချီပြီးကူးစက်တာတွေစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။အော်ဟုတ်တယ်ဖတ်ချပွန်တော့ဖြစ်တာကဒီမဲ့တဲ့နေ့ရက်ခေတ်ကလေ။ဟုတ်ကဲ့ဟု
တ်က
ဲ့စက်သားစက်ရုံဟုတ်ကဲ့မြန်မာလူသမားအများကြီးရှိရတယ်။အများကြီးရှိနေတာဟုတ်ဟိုဘောနော်ထပ်တွေ့ရပါဘူးကစုစုပေါင်းဆို3000ကျော်တွေ့ရတယ်ကျ3000ကျော်တင်နေဟုတ်တယ
်ဟုတ်ကဲ့
ဟိုစီလိုထပ်တွေ့ရ
ထိုင်းနိုင်ငံစမောပရာဂန်ပြည်နယ်ဘန်ဆောင်ထုံဆိုတဲ့နေရာမှာရှိတဲ့စက်ရုံတရုံမှာတော့မြန်မာလူသားတွေကိုဗစ်ကူးစက်ခံရမှုတွေရှိနေပေမဲ့စက်ရုံကမပိတ်ပဲစက်ရုံတွင်းမှာပဲအလုပ်ဆက်လုပ်ခိုင်းနေတဲ့အတွက်စက်ရုံလူသားတွေဆန္ဒပြမှုတွေဖြစ်ခဲ့ရတယ်ဆိုပြီး AAC လူသမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းအခုလိုပြောပြပါတယ်
။ဟောဒီဥစ္စာဖြစ်စဉ်ဖြစ်တဲ့နေရာကတော့မှထိုင်းနိုင်ငံစမောပရာဂန်ခရိုင်ပေါ့နော်။ဘန်ဆောင်ထုံလို့ခေါ်တဲ့ဘန်ဆောင်ထုံနေမြေမှာရှိတဲ့စက်ရုံတွင်းမှာပေါ့ဒါအလုပ်မားတွေကိုဥစားမနေ့ကပေါ့နော်မဖြစ်စင်ရတာမနေ့ကနေပြီးလူစုဆန္ဒထုတ်ဖော်မှုဖြစ်ခဲ့တာပေါ့အလုပ်မားတွေကအားလုံးယာကြော်တယ်ပေါ့နော်ဟိုယာကနန်းကြော်တယ်ဒီတောင်းဆိုရတဲ့အကြောင်းကတော့ဒီစက်ရုံထဲမှာအလုပ်မားတွေကိုဗစ်ကူးစက်ခံရတဲ့လူတွေညားနေဒါနဲ့စက်ရုံမှာမပိတ်ဘူးပေါ့နော်ပုံမှန်မဲ့ဒီလိုပဲခါတိုင်းလိုပဲအလုပ်မားတွေကိုအလုပ်တွေကျင်းခိုင်းနေတယ်အဲပြီးတော့ကုပြဟိုဒါကုသမှုတွေမပေးတာတွေဟိုကျင်းနေမှုမရှိတာပေါ့အဲကြောင့်ဒီကိုဗစ်ကူးခံမှာကြောက်ပြီးတော့ဒီဘာမှမဖြစ်တဲ့အလုပ်မားတွေကဒီစက်ရုံကိုခိတပြပေးဖို့ဒါမှမဟုတ်ရင်လည်းအခြားကျမကြီးစောင့်ဆောင်မှုတွေတစ်ခုခုလုပ်ပေးဖို့လူစုတောင်းဆိုတာတောင်းဆိုတာပေါ့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ4,900ကျော်ထိရှိလာပြီးဇူလိုင်လ25ရက်နေ့တက်နေတဲ့မှာပဲကူးစက်သူအမြင့်ဆုံးဖြစ်15,300ကျော်ရှိလာပါတယ်စုစုပေါင်းသေဆုံးသူကတော့4,000ကျော်ရှိလာပြီးဆိုပြီးထိုင်းကျမကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင
်မအေးအေးမှာပါရှင်တော်ရရှင်များရှင်2019ဒီဇင်ဘာလလောက်ကစပြီးကမ္ဘာနိုင်ငံတွေမှာကူးစက်ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဘယ်လိုလူတွေမှာကူးစက်နိုင်ကြည်များတဲ့ကိုဗစ်လူနာတွေကိုဘယ်လိုကူးသမှုပေးရမလဲနောက်ဗိုင်းရပ်စ်ရဲ့သဘောတဘာဝဓာတ်တွေကိုသုတေသနပညာရှင်တွေအတော်များများကလေ့လာခဲ့ကြပါတယ်ဒီယောဂပိုးဟာလူခန္ဓာကိုခုခံအားစနစ်ကိုအားနည်းသွားအောင်ဘယ်လိုတိုက်ခိုက်တယ်ဆိုတာကိုလည်းသုတေသနပညာရှင်တွေကဆက်ပြီးတော့လေ့လာနေကြပါတယ် VOA သတင်းတောက်ကာရိုဖီယာဆန်သတင်းပေးပို့ထားတာကိုမမျှသစင်အောင်ပြောပြပေးပါမယ်ရှင
်ပုံနေကြခနာကိုခုခံအားတုံ့ပြန်တိုက်ခိုက်မှုစနစ်ကိုပြန်ပြီးတိုက်ခိုက်ခံနေရတယ်လို့ Florida ပြည်နယ် Cleveland သုတေသနစင်တာက Michaela Gag ကပြောပါတယ်သူကဒီခန္ဓာကိုယ်ခုခံအားစနစ်ကိုအိမ်တိမ်မှာဖောက်ထွင်းဝင်ရောက်သူတွေခိုးဝင်လာတဲ့အခါမှာအချက်ပေးတဲ့စနစ်နဲ့ခိုင်းနိုင်ပြီးတော့ပြောဆိုပါတယ
် Basically the invader in this case
အခြေခံအားဖြင့်ကျူးကျော်ဝင်လာတဲ့သူတွေကအိမ်တိမ်ကိုဝင်ဖောက်ရင်အချက်ပေးစနစ်ကိုဖျက်လိုက်မယ်အဲ့လိုပဲပေါ့အခုဒီမှာကိုဗစ်ပိုးကအချက်ပေးစနစ်ကိုဖျက်လိုက်ပြီးတော့ခန္ဓာကိုယ်ထဲမှာပွားသွားတာ
ယောဂကုသတာနဲ့တပြိုင်တည်းဒီယောဂပိုးကခန္ဓာကိုယ်ခုခံအားစနစ်ကိုချက်ချင်းတိုက်ခိုက်ဖျက်ဆီးပစ်တယ်လို့သူကပြောပါတယ
်။နောက်အဓိကတစ်ချက်ကဒီပိုးကခန္ဓာကိုယ်ခုခံအားစနစ်တိုက်ခိုက်မှုကနေလွတ်နေတာမျိုးပါ။ခန္ဓာကိုယ်ခုခံအားစနစ်ကဒီလိုကုသပြင်းတဲ့ပိုးကိုမတိုက်နိုင်တော့ဒါကတော်တော်လေးကိုအနေအများပါတယ်
။ဒါပြင်အခုအလျင်မြန်ပြန့်နှံ့ကူးစက်နေတဲ့ Delta variant Coronavirus ဗီဇကွဲကအနေအပူပြီးတော့များပါတယ်။ အခုနောက်ပိုင်းအမေရိကန်နိုင်ငံမှာဒီမျိုးဗီဇကွဲ virus ကူးစက်မှုတွေအဓိကတွေ့လာရပါတယ်။ COVID-19 ရောဂါပိုးကိုခန္ဓာကိုယ်ကတုံ့ပြန်တိုက်ထုတ်ဖို့နည်းလမ်းတွေကို GAG နဲ့သုတေသနပညာရှင်တွေဓာတ်ခွဲဆန်းသတ်နေတာဖြစ်ပြီးသူတို့ဆန်းသတ်နေတဲ့နည်းလမ်းတွေနဲ့ယောဂါပိုးကိုတိုက်ထုတ်ဖို့စေဝါဖော်ထုတ်နိုင်မယ်လို့ပြောပါတယ
်
COVID-19 ရဲ့ enzyme တက်ကိုပြင်မှတ်ထားပြီးတော့ဒီ virus ကိုဓာတ်ရိုက်တားဆီးပိတ်ဆို့နိုင်မှုစမ်းသပ်နေပါတယ်။တစ်ဖက်ကလည်းခန္ဓာကိုယ်ခုခံအာစနစ်ကိုမြင့်တင်ပေးပါတယ်။ဒါကတကယ်အကျိုးရှိတဲ့ကုထုံးတစ်ခုဖြစ်လာမယ်လို့ကျွန်မကတော့ယုံကြည်ပါတယ်
။ GAG နဲ့သုတေသနပညာရှင်တွေဟာစမ်းသပ်မှုတွေကိုဓာတ်ခွဲခန်းအတော်များများမှပြုလုပ်နေကြပါတယ်။သူတို့စမ်းသပ်မှုတွေအောင်မြင်ခဲ့ရင်တော့ COVID-19 ကူးတုံးအသစ်တွေနဲ့လူနာတွေကိုကုသပေးနိုင်မှာဖြစ်တယ်လို့ COVID နဲ့ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့တခြားရောဂါတွေအတွက်ကူးတုံးတွေလည်းရှာဖွေတွေ့ရှိလာနိုင်ပါတယ်ရှင်
။မမြသစင်အောင်ပါရှင်။ရန်ကုန်မြို့မှာတည်ဆုံသွားရသူတွေရဲ့ရုပ်အလောင်းတွေအချိန်မီတကြိုနိုင်အောင်စူးစမ်းတည်ယူပေးနေရတယ်လို့နာယီပရဟိတအကူအညီပေးနေတဲ့ကိုပူတူးကပြောပါရယ်အကူအညီပေးနေရတဲ့အခြေအနေကိုမတ်စုမြန်မွန်ကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင
်မင်္ဂလာပါကိုပူတူးရှင
်ဟုတ်ကဲ့မင်္ဂလာပါအမဟုတ်ဟုတ
်ကိုပူတူးကတော့ဒီမြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါရယ်အခုလက်ရှိမှာတော့ဒီကိုဗစ်လူနာတွေအတွက်ပေါ့နော်အောက်ဆီဂျင်ရနိုင်အောင်လို့စူးစမ်းပေးနေတဲ့သူတယောက်ဖြစ်တယ်နောက်ပြီးတော့ဒီတေဆုံးသွားသူတွေအတွက်ကိုလည်းနိုင်ရဲ့အကူအညီပေးနေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့အခုလက်ရှိဒီရပိုင်းအတွင်းမှာပေါ့နော်ကိုပူတူတနေ့တနေ့ဖြတ်သန်းနေရတာဘာတွေလုပ်ပေးနေရလဲဘလို့ဖြတ်သန်းနေရလဲဆိုတာအရင်ဆုံးပြောပြပါရှင
်ဟုတ်ကဲ့ကျွန်တော်ဒီရပိုင်းနေမှာဆိုရင်အရင်ဒီကိုဗစ်တရားမဆိုးွားခင်ကဆိုရင်တော့ကျွန်တော်ဟိုပါပေါ့ဖိုးဖွားတွေကိုကျွန်တော်ကူညီပေးပြတယ်ပေါ့နော်ညံပါတဲ့ဖိုးဖွားတွေကိုကျွန်တော်သွားပြီးတော့လူတန်းတာတို့သွားရောက်ကူညီတာတို့အိတ်ဆောက်ပေးတာတို့အခုဒီတစ်ခေါက်ကကြတော့အခုကိုဗစ်တွေဖြစ်တော့ကျွန်တော်တို့အရင်တည်းကလည်းဒီကူညီမှုတွေလောက်ခဲ့တယ်ပေါ့နော် first week second wave မှာလည်းကျွန်တော်တို့အကောင်းဆုံးကူညီပေးနိုင်ခဲ့တယ်ပေါ့နော်အခု third wave မှာကျတော့ကျွန်တော်တို့ထိန်းချုပ်အဲလူနာထက်ကျွန်တော်တို့အခု dead body တွေကိုအများဆုံးကျွန်တော်တို့ပို့ဆောင်ပေးနေရတယ်ပေါ့နော်အဲဒီရပိုင်းမှာတော့ dead body တွေအများများပြားပါတယ်ကွယ်လွန်သွားကြတဲ့ဟိုမိသားကွယ်လွန်သွားကြတဲ့အောက်ချင်းကြီးရဲ့မိသားစုကိုလည်းဒီကနေစိတ်မကောင်းပါဘူးလို့ပြောပါတယ်ပေါ့နော်ဟုတ်ကဲ့
အခုလိုမျိုးဒီကိုပူတူတို့လိုမျိုးသူများကိုကူညီနေကြတဲ့သူတော်တော်များများအခုရပိုင်းပြောနေတာကြားနေရတာတော့သူတို့တော်တော်လေးဟိုစိတ်ညစ်ကြတယ်ဗောလေအဆင်မပြေမှုတွေများလို့အဲ့တော့ကိုပူတူကိုယ်တိုင်ဟောကိုယ်တိုင်ဒီလိုကူညီနေရတဲ့အခြေအနေမှာကို့အတွက်ဟိုစိတ်ပြက်လက်ပြက်ဖြစ်စရာဘာတွေတွေ့ကြုံနေရလဲဆိုတာလည်းပြောပြလို့ရမှာရှင
်ကိုယ့်အနေပြောရရင်တော့ဗျာဟိုပထမအဦးဆုံးအနေနဲ့ဗောဒီလို dead body အပြောက်ပြားကြီးဘယ်သူမှမတည်ဆောင်ချင်ဘူးဗောနော်ဟိုကျွန်တော်တို့ကလူသားတွေပဲဟိုလူသားတိုင်းကကျွန်တော်ရဲ့အမျိုးဆွေတွေပဲပေါ့နော်ကျွန်တော်အမျိုးတွေပဲကျွန်တော်ရဲ့မိတ်ဆွေတွေပဲပေါ့အဲ့တော့တယောက်ချင်းစီဘယ်သူပဲဖြစ်ဖြစ်တည်တဲ့လူဖြစ်ဖြစ်မတည်တဲ့လူဖြစ်ဖြစ်တေဆုံးသွားတာကျွန်တော်တို့ဆွေမျိုးတွေတေဆုံးသွားတယ်တူတူပါပဲအဲ့အတွက်ကိုအရန်ဝန်းနေရတယ်ပြီးတော့ဟိုအရင်နဲ့မတူတာကကျွန်တော်တို့ဒီလူမျိုးတုတ်တန်နေမှာပြင်းညော့သွားတဲ့ဒီ dead body ရေမရှိခဲ့ဘူးပါဘူးကျွန်တော်တို့လောက်လာတဲ့ဟိုဒီ body volunteer လောက်လာတဲ့ဒီ dead body တဲတဲ့ volunteer လောက်လာတဲ့တက်တန်းတောက်ဆောင်မှာဒီလောက်ထိများပြားတယ်ဆိုတာမတွေ့ခဲ့ဘူးပါဘူးဒါပထမအဦးဆုံးကြုံခြင်းပါကျွန်တော်တို့အနေနဲ့ပြောပါတော့เนาะကျွန်တော်အနေနဲ့ပထမအဦးဆုံးကြုံခြင်းပါအဲ့တော့အရန်ကိုစိတ်ထိခိုက်ရတယ်ပြီးတော့ကိုတယ်ဆောင်ရတဲ့ဇလောင်းချင်းစီမှာလည်းမိသားစုဝင်တွေရှိကြတယ်သူတို့မိသားစုဝင်တွေတောကတွေသူတို့မိသားစုဝင်တွေပူဆွေးဝမ်းနည်းမှုတွေကကျွန်တော်တို့အပေါ်ပေါ်ပါဆွဲမှုနိုင်အဲ့အတွက်ကျွန်တော်တို့လည်းထပ်တူခံစားရတယ်အဲ့အတွက်ကျွန်တော်များစွာစိတ်ထိခိုက်ကြရတယ်ပေါ့ခင်ဗျဟုတ်ကဲ့
ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာကြီးတစ်ခုอ่ะပေါ့เนาะဒီအလောင်းတွေကိုအလျင်မြောင်လို့မီးရှို့မပေးနိုင်တဲ့ပြဿနာပေါ့တုတ်တန်နေမှာခုနပြောသလိုပဲအလောင်းတွေကိုအလျင်မြောင်မီးမရှို့ပေးနိုင်တဲ့အတွက်ကြောင့်မဟုတ်လို့တန်းစီစောင့်နေရတာမျိုးအခက်အခဲအများကြီးဖြစ်နေတယ်လीဒါကဒီကိုပူတူတို့လိုမျိုးဒီဟိုနိုင်အကူညီပေးနေသူတွေအတွက်တော်တော်လေးအခက်အခဲဖြစ်စေမယ်လို့ထင်ပါတယ်ရှင
့်ဟိုဟာတုတ်တန်ကြီးကတော့သူ့ဟာနဲ့သူတော့ကူညီပေးနေတာပေါ့เนาะဟိုသူတို့လည်းဟိုမီးဒီမီးတင်းကြိုပေးတဲ့ဟာပေါ့เนาะအရင်ရှိတဲ့ဆက်အတိုင်းပဲပေါ့သူတို့လည်းပုံမှန်ရမ်းပေးတယ်ဒါပေမဲ့ဟိုသူတို့မနိုင်တော့ဘူးဆိုတာလေအနောက်မှာများစွာတော့အလောင်းကြီးကကြောက်ရောက်လာတာဖြစ်တဲ့အတွက်ပေါ့သူတို့မှလည်းမနိုင်ဝင်တအားထင်တာကျွန်တော်တို့ပရဟိတသမားကြီးမှမဟုတ်ဘူးတုတ်တံမှာရှိရင်ဝင်လန်းနေတယ်များစွာတနာဖို့ကောင်းတယ်များစွာစိတ်ထိခိုက်နေကြတယ်သူတို့နေ့စဉ်နဲ့အမျှဘာယောဂာနဲ့တည်မဲမတည်တဲ့အလောင်းပေါင်းများစွာကိုသူတို့မှမီးတင်းကြိုပေးရတယ်အဲ့တော့သူတို့မှလည်းမိသားစုဝင်ရှိတယ်သူတို့ထိခိုက်ရင်သူတို့မိသားစုဝင်ထိခိုက်မှာဘာဖြစ်ဖြစ်သူတို့ဟာကျွန်တော်တို့ပရဟိတသမားကြီးလိုပဲသူတို့ဟာလည်းပရဟိတသမားကြီးပါပဲအဲ့တော့သူတို့လည်းမနိုင်ဘူးထမ်းပြီးတော့များစွာသူတို့လည်းကူညီပေးနေကြတယ်နော်အလောင်းတွေပုံသွားတယ်ဆိုတာလည်းပေါ့နော်ဟိုကျွန်တော်တို့လူတီတလောင်းမီးရှို့ရင်အချိန်ပေးရပါပဲလေပုံမှန်ဆိုရင်အချိန်ပေးရတယ်အဲ့တော့အလောင်းပေါင်းများစွာဖြစ်သွားတာဖြစ်တဲ့အတွက်တလောင်းပြီးမှတလောင်းရှို့လို့ရတာဖြစ်တော့အဲ့မှာအလောင်းတွေကပုံသွားတာပေါ့နော်
ဘာဖြစ်လို့အဲ့လိုမျိုးတွေအလောင်းတွေဒီလိုပုံနေရတဲ့ပြဿနာကိုရောရှင်းသွားအောင်လို့ဘယ်လိုမျိုးလုပ်လို့ရမယ်လို့ကိုဘူးတို့အနေနဲ့အကြံပေးချင်လိုက်ရှင့
်ဟိုကျွန်တော်တို့အခုဆိုရင်ကတနည်းကိုအလောင်းပေါင်း60ကိုကျွန်တော်တတ်မှတ်ထားတယ်ပေါ့နော်60တက်မှတ်ကလည်းပုံတွေဝင်နေနောက်နေ့အတွက်ကိုကျွန်တော်ဘူကင်စနစ်နဲ့ကျွန်တော်တို့ဘူကင်နေမှတ်ရတယ်မှတ်မှတ်ချင်တယ်ဒီလိုမျိုးဟာကြီးမှတ်မှတ်ချင်ဘူးဗျာဒါပေမဲ့ဘူကင်ဆိုပြီးတော့ကျွန်တော်မှတ်ရတယ်တနည်းကိုကျွန်တော်တို့အလောင်း60ကျွန်တော်အလင်းမီအောင်အလင်းတင်အောင်ကျွန်တော်တို့တချို့ရတယ်ဒီတချို့နဲ့အောင်ကြိုးစားရတယ်အရှင်ကအရှင်ရက်ပိုင်းကြီးကတော့စဖြစ်ဖြစ်ချင်းရက်ပိုင်းကြီးပါတော့ကျွန်တော်တို့အလောင်းတွေကိုကြောက်တန်နဲ့တုတ်တန်ရောက်တန်နဲ့တုတ်တန်မှာချပြီးတော့ပုံပေါ့နော်အဲ့ဒါအဲ့လိုမျိုးပုံတဲ့ခါကျကျွန်တော်တလောင်းချင်းစီကျွန်တော်တို့တည်ပြီးနိုင်ကားတစီမှာတလောင်းနှုံးကိုကျွန်တော်တို့တည်ပြီးတော့ရောက်တန်နဲ့ကျွန်တော်တုတ်တန်မှာချပေးခဲ့တယ်ပြီးတော့မှသူတို့တူကင်စနစ်နဲ့မီးတင်းဂျိုကိုလည်းရောက်ရင်မီးတင်းဂျိုကြီးကကျွန်တော်တို့အဲ့လွန်ခဲ့တဲ့ဒီရက်လောက်ကစပြီးတော့ကျွန်တော်တို့ system ပေါ့နော်သူတို့တုတ်တန်ရဲ့ system ပြောင်းသွားရပေါ့နော်ကားတွေအကုန်လုံးတန်းစီရတယ်ဝင်လာတဲ့နေပြည်တော်ကအကုန်တန်းစီပြီးတော့မှဒစီပြီးမှဒစီကျွန်တော်တို့ဒီတင်းချိုလို့ရတယ်။အဲ့အချိန်မှာဘာဖြစ်သွားလဲဆိုတော့ရန်ကုန်မြို့ရဲ့ပရာဟိတအဖွဲ့ကြီးရဲ့ကားတွေကဒီတုတ်တံမှာပြေးသွားတယ်။ပြေးသွားတယ်ဆိုတော့ဒစီပြီးမှဒစီဖြစ်တဲ့အတွက်ကျွန်တော်တို့တင်လာတဲ့အလောင်းကနောက်ရောက်လေကားကကျွန်တော်တို့အမောင်းလိုက်ကအနောက်ရောက်လေလေကျွန်တော်တို့ဆောက်ရတဲ့အချိန်က၄နာရီလောက်ကြာတယ်။၄နာရီတော့တည်တာနဲ့ဆိုရင်၅နာရီလောက်ကြာတာပေါ့နော်။အဲ့တော့၄နာရီ၅နာရီတလောင်းကို၄နာရီ၅နာရီရှိတယ်ကျွန်တော်တို့ကား10စီးပဲရှိအောင်ဗျာ10လောင်းပဲကျွန်တော်တို့တနည်းကိုကားတစ်စီးကိုနှစ်ခေါက်ပဲထားအောင်နှစ်လောင်းပေါ့နော်အစီး10စီးဆိုမှအလောင်း20ပဲကျွန်တော်တို့တချို့မှာကျွန်တော်တို့ရှိမှရှိအလောင်း60ပုံနေလိမ့်မယ်ပြီးတော့အိမ်နေမှာထားရင်လည်းနေရောင်နေပြင်းတာနဲ့ပြီးတော့အနတ်တမကောင်းတာနဲ့ပြီးတော့တိုက်ခန်းတွေဖြစ်တော့ရန်ကုန်မြို့ကတိုက်ခန်းတွေဖြစ်တော့လုံနေတာနဲ့ဆိုတော့ကျမကြီးများစွာထိခိုက်ရမယ်တခြားမိသားစုတွေမှာအဲ့တော့ပုတ်ကုန်တာတွေဖြစ်မှာဆိုတော့ကျွန်တော်အခုနောက်ပိုင်းဆိုရင်ကျွန်တော်တို့ရက်ွက်တူရဲ့ဥပမာကျွန်တော်တာကီတာထူပါယုံရက်ွက်ဆိုရင်ထူပါယုံရက်ွက်ထဲမှာရှိရဲ့ကျွန်တော်တို့ဖုံးဆက်ထားတဲ့အလောင်းတွေ၅လောင်းရှိရင်၅လောင်းလုံးကျွန်တော်တို့ပေါင်းပြီးတော့တင်ရတယ်။ဒါမျိုးရတော့မတင်ချင်ပါဘူး။ဒါပေမဲ့လည်းအလင်းမြောင်လို့ကျွန်တော်တို့မှဟိုတင်ပြီးတော့ကျွန်တော်တို့ဒီတင်ချိုပေးနေရတယ်။အဲ့တော့ဟိုနာရေးရှင်နေနေရလဲကျွန်တော်တို့နားလည်ပေးပါလေ။ဟိုဘောနော်ကျွန်တော်တို့ကလည်းသူတို့ကိုပွင့်နေနေပြောပြတယ်။ကျွန်တော်တို့အလောင်းတွေပေါင်းတင်တယ်ကျွန်တော်တို့မှာအလောင်းပေါင်းမတင်နေတဲ့ကျွန်တော်တို့ဟိုအချိန်မရနိုင်ဘူးမြန်မာပြည်မှာအယူရှိရတယ်တကယ်မှာကားအလောင်းတွေကအပေါ်ရောက်မှတော့တုတ်တန်နေပါတယ်မှာတချို့ဆိုရှိကြရဗျာဒါပေမဲ့လည်းသူတို့လည်းနားလည်ပြအခုကနေဖို့ထက်ဒေဖို့ကပိုခန့်ကြီးတော့ဒီအလောင်းကြီးကိုတုတ်တန်အောင်မြန်မြန်ရောက်ဖို့အတွက်ကိုသူတို့အနေနဲ့နားလည်ပြပေးပြီးတော့ပရာဟိတသမားကြီးနဲ့ခက်ခဲဒီနိုင်ရေးရှင်နေနဲ့ဟိုပေါ့နားလည်မှုရှိပြီးတော့ဒီအလောင်းတွေကိုကျွန်တော်တို့များစွာတင်းချူတာဒါမှလည်းကျွန်တော်တို့တစ်ခေါက်၄နာရီလောက်ဆောက်ရတဲ့အချိန်မှာကျွန်တော်တို့၆လောင်း၅လောင်းလောက်ပါရဆိုရင်လည်းကျွန်တော်တို့၂ခေါက်ဆိုရင်လည်းကျွန်တော်၁၂လောင်းလား၅၀လောင်းအဲ့လောက်ဆိုရင်ကား၁၀ပြီးဆိုကျွန်တော်တို့ဒီနဲ့ကောင်းကောင်းကြီးကိုဒီတနည်းဟာတနည်းကိုကျွန်တော်တို့ကောင်းကောင်းကြီးကုညီပေးနိုင်တာပေါ့နော်မလုပ်တော့မလုပ်ပေးချင်ပါဘူးဒါမျိုးကြီးပေါ့နော်ဒါပေမဲ့လည်းဒီဘက်မှာလည်းအဲ့လိုစောင့်ဆိုင်းရတဲ့အချိန်ထက်ခဲရှိတာကြောင့်မို့ကျွန်တော်တို့ကဒီလိုတော့လူတွေအကုန်လုံးနဲ့ဒီပဲ့ယောဂကြီးမှကြော်လွမ်းနိုင်ကြပါစေပြီးတော့တောင်းရှိတဲ့လူတွေအကုန်လုံးနဲ့ဒီယောဂကြီးကိုအများဆုံးဖိတ်ချုပ်ပြီးနိုင်ပါသေးတယ်ကျွန်တော်အခုဒီလိုရနေတယ်ကျွန်တော်ရှူတောင်းပါတယ
်ဒီ covid တက်ရလိုက်ဖြစ်နေတဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ကိုပူတူလဲဆော့ဆော့တော့ကတော့ပြောသွားပါတယ်ဒီသေဆုံးသွားသူအများစုကဒီ covid ကပ်ယောဂါကြောင့်လို့တော့ယူဆရတယ်ဒါပေမဲ့ဟိုသူတို့အနေနဲ့ဒီဆေးစစ်နိုင်ဖို့အခြေအနေမရှိတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့ကိုပူတူအနေနဲ့ပေါ့နော်အခုလိုမျိုးဒီသေဆုံးသွားသူတွေအလောင်းတွေကိုအခုလိုနိုင်ကူညီမှုပေးတဲ့နေရာမှာကိုကူညီပေးတဲ့သူကဘယ်နှယောက်ကဒီကိုဗစ်အတီးပြုတ်လူနာတွေပါပြီးတော့မှဘယ်နှယောက်လောက်ကအဲဒါတန်တရားလူနာဖြစ်တယ်လို့ရောပြောလို့ရပါလဲရှင
်အခုတဲဆောင်တမား death body ဒါရဒါပို့ရင်းရင်းပြောရရင်တော့ဗောနော်ဟိုအောက်ဆီဂျင်ပြတ်ပြီးတော့ဟိုဟာပြတ်သွားကြတာဗောနော်အောက်ဆီဂျင်မဝလို့အောက်ဆီဂျင်ကျပြီးတော့တေဆုံးသွားရဲ့ death body ကအများဆုံးပဲဗောနော်အခုလက်တလောဗောနော်ကျွန်တော်ဘန်းစကားနဲ့ပြောမှစရေဘန်းစားနေရဲ့ death body ကဒီလိုမျိုးအောက်ဆီဂျင်ကြပြီးတော့အောက်ဆီဂျင်ပြတ်ပြီးတော့တည်ဆုံးသွားတဲ့ဓာတ်ပုံတွေပဲเนาะကျွန်တော်တို့ရှိရောအောက်ဆီဂျင်အကူကြီးတောင်းတယ်ညာဘက်တွေဖုံးဆက်တယ်အကူရဲ့အကူကြီးပဲဒါပေမဲ့ကျွန်တော်တို့မှာရှိတဲ့အိုးတွေလည်းမရှိတော့ဘူးအကုန်လုံးငှားလာပြီးရယ်အဲ့တော့ကျွန်တော်တို့ဟိုစိတ်မကောင်းစားနေပဲရင်းဆန်ခဲ့ရတယ်ပြီးတော့မနှက်ကြတော့အဲ့ကျွန်တော်တို့ညာဘက်ခေါ်တဲ့ဖုန်းနံပါတ်တွေကပြန်ဝင်လာတယ်ကျွန်တော်တို့အဖေကျမတို့ရဲ့အဖိုးကျမတို့ရဲ့အမေကျမတို့ရဲ့အဖွားကိုလာပြီးတော့တည်ဆောင်ပေးပါကျွန်တော်တို့ဆုံးသွားပါပြီအောက်ဆီဂျင်နဲ့မလုံတော့ပါဘူးဆိုတော့ပုံနေပဲကျွန်တော်တို့ပြန်ဝင်လာခဲ့ဒီနံပါတ်တွေနဲ့ပဲပေါ့အဲ့တော့ကျွန်တော်တို့မကူညီနိုင်လိုက်ဘူးဒါပေမဲ့ တည်ဆုံးသွားခဲ့တယ်။နောက်ဆုံး death body တော့ကျွန်တော်တို့အကောင်းဆုံးတော့ကျွန်တော်ကူညီပေးနိုင်အောင်အစီအစဉ်ပေးကြရပါတော့။
ကိုဘူးတို့ပြောပြသလိုပေါ့နော်အခုလိုမျိုးအခြေအနေမှာဒါကူညီနေရတယ်ဆိုတော့ကို့အတွက်လည်းဒါစိတ်ရောကိုယ်ရောတော်တော်လေးပြင်းပန်းပါတယ်ဆိုတော့အစိတ်လည်းတော်တော်စိတ်မချမ်းမသာဖြစ်ရတယ်လို့ပြောပါတယ်ဆိုတော့ရှေ့ဆက်ပြီးတော့ပေါ့နော်နေ့တိုင်းဒီလိုကူညီနိုင်အောင်လို့ဩကို့ကိုယ်ကိုဘယ်လိုမျိုးအားမွေးပြီးတော့ဘယ်လိုမျိုးစိတ်ခွန်အားထားပြီးတော့ကူညီနေတာလဲဆိုတာလည်းသိပါစေရှင
့်ဝင်နေပြောရဲအဲ့အဖေပေါ့ကျွန်တော်အဖေဆုံးတော့ဆိုရင်ကျွန်တော်ကောင်းကောင်းပုံပုံနဲ့ကျွန်တော်ဆရာသမားကိုယ်တိုင်ဥဆောင်ပြီးတော့ကျွန်တော်ဒီကတ်ဘော်ဒီတည်ပြီးတယ်ပြီးပါရင်ခန်းခန်းနန်းနန်းနဲ့ဒီဖမ်းမာတွေမှာစီစီကားကားပေါ့နော်လူစီစီကားကားနဲ့တော့အဖေဆုံးတော့ဆိုရင်မီးတင်းကြိုပေးနိုင်ခဲ့တယ်ပေါ့နော်အခုဆိုရင်ညာဟိုပတ်စံချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံမရှိတဲ့လူပဲဖြစ်အစင်းရတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပေါ့နော်အခုကအခမ်းအနားတော့မသွားတော့အခုဆိုရင်ရောက်တာတဲတချို့ပေါ့နော်ဒီလိုဆိုတော့ဟိုကိုတင်းစားတယ်ဗျာကိုနေပြောရင်ဩဟိုသူတို့လည်းအဖေမီးပေါ့နော်ဟိုသူတို့အဖေသူတို့အမေဆုံးသွားတဲ့အချိန်မှာသူတို့လည်းအကောင်းဆုံးတော့လုပ်ပေးချင်တာပေါ့နော်ဒါပေမဲ့အချင်းဖြစ်ပေါ်နေတဲ့ဖက်ယောဂာကြီးကြောင့်သူတို့ကမလုပ်ပြီးနိုင်ဘူးပေါ့နော်သူတို့များစွာငိုကြွေးရတယ်အဲ့ဒါကြီးကိုနေ့တလူကကျွန်တော်တို့တွေ့မြင်ခံစားနေရတယ်ပေါ့နော်အဲ့တော့ဟိုရှင်နေတော့ဟိုမကောင်းဘူးဗျာဒါပေမဲ့ဟိုစိတ်လည်းမကောင်းဘူးဒါပေမဲ့ဩသူတို့ရဲ့တောကတွေကလည်းမျှဝင်မယ်ပေါ့မျှဝင်မယ်ဆိုရင်ခံစားချက်နဲ့ဟိုကျွန်တော်မှလည်းမိသားစုရှိရဗျာအမေလည်းရှိရအဲ့တော့အမေလည်းတက်ကြီးဆိုတော့ဟိုဒီယောဂာကူးနိုင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲအဲ့လိုမျိုးဆိုတော့ဒါပေမဲ့အော်ငါတို့မဖြစ်သေးသေးရေငါတို့ကုညီရောမယ်ငါတို့ဒီငါတို့မိသားစုဝင်နေပဲတခြားလူတွေလည်းအဲ့တော့မိသားစုဝင်နေတဲ့တောကတွေငါတို့တပူမင်းနဲ့တပူငါတို့ကုညီနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့မနေ့ဆိုရင်သွားတယ်ဟုတ်တယ်သွားရင်ကားထုတ်တယ်တန်းချောင်းတွေများစွာကိုကျွန်တော်တို့ဆွဲတယ်ပြီးပါရင်ညနေဆိုရင်ကျွန်တော်တို့တုတ်တန်ပိတ်တဲ့အချိန်ဆိုရင်ကျွန်တော်ကားတွေထားပြီးကျွန်တော်အိမ်ပြန်ကြရတယ်အိမ်ပြန်ရောက်ပြီးတော့အော်ငါဒီဘလောက်တော့ဟိုမှာဖြစ်ခဲ့တယ်ပေါ့နော်ပြန်စဉ်းစားကြည့်ရခါမှာအားစိတ်မကောင်းဖြစ်ရတယ်
ကိုဘူးဒူးဆောဆောကပြောခဲ့တယ်လို့ပဲပေါ့နော်ဒီကတ်ယောဂါဖြစ်နေချိန်မှာဒါမျိုးတွေအာဒီကိုဗစ်ကတ်ယောဂါကြောင့်ဆုံးသွားတဲ့လူနာတွေကိုကိုကအနီးကကင်တွယ်နေရတဲ့အတွက်ကြောင့်မို့လို့ကို့အတွက်လည်းတိတ်အန္တရာယ်များပါတယ်ဒီယောဂါကူးနိုင်တဲ့အန္တရာယ်ပေါ်လေးပထမကတော့အရန်တိတ်အန္တရာယ်များတယ်နောက်အပြင်ကိုခုလိုပရာဟိတအကူအညီပေးနေတဲ့အတွက်တခြားအန္တရာယ်တွေလည်းအများကြီးရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားမှာပေါ့နော်ဘလို့ဒီလိုအန္တရာယ်ကြားမှာခုလိုမျိုးကိုဆက်ရောလူရောအပင်ပန်းခံပြီးတော့ကူညီပေးနေတာကရောဘာကြောင့်မှလဲရှင
်ကျွန်တော်ပြောနေကြစကားတိုင်းပဲကျွန်တော်ကိုကျင်းစားတယ်ကျွန်တော်ကိုကျင်းစားတယ်ကျွန်တော်မိသားစုဝင်ထဲမှာဒီလိုအချိန်မှာတခခုတရားရောက်ချက်သွားခဲ့ရင်လည်းတော့အခက်ခဲနေမယ်ဆိုတာကျွန်တော်သဘောပေါက်တယ်ခုချိန်မှာဟိုဆင်းရဲတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံရှိတိုင်းလည်းလုပ်လို့မရတဲ့အရာတွေခုချိန်မှာအများကြီးတွေ့တာဒါတကယ်ကိုလက်တွေ့တရားပြတရားတွေလေအဲ့တော့ခုချိန်မှာအားလုံးဟာဟိုကျွန်တော်တို့ပြောချင်တာတော့လူပါလူပဲဗျာပြင်းရတာပဲချမ်းသာတာပဲဖြစ်ဖြစ်လူကလူဟာလူပဲအဲတော့အကောင်ဆုံးကိုယ်ပတ်ဝန်းကျင်ကိုကြည့်ချမ်းပဲအကောင်ဆုံးဖေးမှာချမ်းပဲပြီးသွားရင်ကျွန်တော်တို့ဒီယောဂာကြီးကိုတူတူပေါ်လာတိုက်ထုတ်ကြမယ်ဒီလိုပဲကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုဘူးတူကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးဒီ video အတွက်အချိန်ပေးပြီးတော့ဖြေတဲ့အတွက
်ကျေးဇူးပါခင်ဗျဟုတ်ကဲ့ဟုတ်
ကိုဗစ်ကပ်ဘေးယောဂာကာလမှာနာရီးကူညီပေးနေတဲ့ကိုဘူးတူကိုမတ်ဆွမြတ်မောဆက်သွယ်မြည်မြန်းပေးဒီသတင်းပိုင်းမြမအရေးဆွေးနွေးခန်းအဖြစ်တင်ပြပေးခဲ့တာဖြစ်ပါတယ
်ဖြူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ဖြူအမြမပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်VOA American အသံရဲ့2021ခုနှစ်ဇူလိုင်လ26ရက်တနင်္လာနေ့မနေ့ကင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်လူဘလောက်သေခဲ့ပြီလဲဆိုတဲ့အကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။ဥစီသူအောင်မြင့်နဲ့အတူမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။စစ်ကောင်စီလက်အောက်ဂျမ်းမာရေးဝန်ကြီးဌာနရဲ့22ရက်နေ့ညထုတ်ပြန်ချက်အရပြီးခဲ့တဲ့24ရက်အတွင်းဓာတ်ခွဲနမူနာ 18,000 ကျော်ကိုစစ်ဆေးရမှာကိုဗစ်ကူးစက်ခံရသူ 6,900 သေဆုံးသူ319ယောက်ရှိခဲ့တယ်။ဒါကြောင့်အဲ့ဒီချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူစုစုပေါင်း 25,000 ကျော်သေဆုံးသူစုစုပေါင်း 6,100 ကျော်ရှိပြီလို့ဆိုပါတယ်။ဒါပေမဲ့သတင်းဌာနအများစုကြီးကတော့အဲ့ဒီကူးစက်ခံလူနာအရေအတွက်သေဆုံးအရေအတွက်တွေကိုမယုံကြည်ကြပါဘူး။ကိုဗစ်ကြောင့်သေဆုံးသူတွေကိုမိသူဖို့တုတ်တန်တွေကိုကူညီပြီးပို့ဆောင်ပေးနေတဲ့ပရဟိတလုံနေသူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသေဆုံးသူအရေအတွက်အဲ့ဒီထက်အများကြီးများနိုင်တယ်ဆိုတာမျိုးပြောဆိုထုတ်လွှင့်ကြရပါတယ်။ဒါပေမဲ့စည်ရင်အချက်လက်တိတိကျကျမရကြတာကြောင့်သေဆုံးသူအရေအတွက်တိတိကျကျဒါမှမဟုတ်အနည်းဆက်ဆုံးခန့်မှန်းပြောဆိုဖို့တောင်ခက်ခဲနေတာတွေ့နိုင်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။ရန်ကုန်ကသေဆုံးမှုအဲ့ဒါနဲ့တစ်ဆက်တစ်ဆက်တည်းမြန်မာနိုင်ငံကသေဆုံးမှုတွေကိုအကြံပြင်းတွက်ချက်ခန့်မှန်းလို့ရနိုင်မဲ့ကိင္ကနံသတင်းအချက်လက်တချို့စစ်တပ်ပိုင်းမြောက်ဝတီရုတ်တံနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံ website ကနေထွက်ပေါ်လာပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်သတင်းကတော့ဒီလိုပါ
ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကရန်ကုန်တိုင်းစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တိုင်းမှုတို့ပါဝင်တဲ့အဖွဲ့ဟာမြောက်ကလာမြို့နယ်ကရေဝေးတုတ်တံကိုသွားပြီးအလောင်းတွေတချို့ပေးနေမှုစနစ်တကျရှိမရှိသွားပြီးစစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတွားရောက်စစ်ဆေးရမှာပြီးခဲ့တဲ့ရက်တွေကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့သလိုအလောင်းတွေတန်းစီနေတာစုပုံနေတာမျိုးမတွေ့ရဘဲစနစ်တကျရှင်းလင်းနေတာကိုတွေ့ရတဲ့အကြောင်းမြောက်ပတီရုတ်တံမှာကြေညာပြသခဲ့ပါတယ်။အလောင်းတွေရောက်ရှိလာမှုမိသူကျူပေးနေမှုအခြေအနေတွေကိုတော့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။စီရင်စရာတွေနဲ့ရှင်းပြချက်တွေအရရန်ကုန်မြို့စီပင်တာယာရေးဌာနလက်အောက်မှာရေဝေးထိန်ပင်ကြည်စုကျူချောင်းဒလစိတ်တူစိတ်ကြီးလို့ဆိုရဲတုတ်တန်ခုနှစ်ခုရှိတဲ့အကြောင်းအဲ့ဒီတုတ်တန်တွေမှာပုံမှန်အားဖြင့်တရက်ကိုစုစုပေါင်းရုပ်အလောင်း130ကနေ120ဝန်းကျင်ကင်တွယ်မီးတချို့ပေးရတဲ့အကြောင်းပူပြင်းတဲ့နေရာသည်မတ်လ April မေလတွေမှာတော့130 140အထိကင်တွယ်ပေးရတယ်လို့ဆိုပါတယ် COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရုပ်အလောင်းတွေရောကိုဗစ်ကြောင့်တိတ်ဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့တရက်စုစုပေါင်း140လောက်အထိကင်တွယ်ခဲ့ရတယ်လို့ဆိုပါရယ်အခုကိုဗစ်တတိယလှိုင်းမှာတော့အစကတည်းကအလောင်း140ကနေ150လောက်တချို့ပေးနေရပြီးဇူလိုင်လ17ရက်နေ့မှာတော့962လောင်းလောက်ဖြစ်လာတယ်လို့ဇူလိုင်လ18ရက်နေ့မှာတော့ညနေ4နာရီအထိစုစုပေါင်း1234လောင်းလက်ခံထားရပြီလို့ဆိုပါရယ်အဲ့ဒီထဲမှာdeath certificate ဖော်ပြချက်အရာကိုဗစ်ကြောင့်တည်ဆုံတဲ့အလောင်း169လောင်းပါတယ်လို့ပြောပါတယ
်။သူတို့အနေနဲ့အလောင်း100ဝန်းကျင်ကင်တွယ်နေခဲ့ရတဲ့ပုံမှန်အချိန်တုန်းကဝန်ထမ်းအရာစုစုပေါင်း100-150ဝန်းကျင်လောက်နဲ့လုပ်ငန်းတွေလေပတ်ခဲ့ကြောင်းနောက်ပိုင်းအလောင်းတွေရုတ်တရက်များလာလို့ဝန်ထမ်းအရာကို185ယောက်အထိတိုးချဲ့ပြီးဇူလိုင်10ရက်နေ့အထိအဆိုင်တစ်ဆိုင်နဲ့မိသူကျူပေးခဲ့ရကြောင်းနောက်ပိုင်းအလောင်းလုံများလာလို့ဝန်ထမ်းအရာ350ကျော်နဲ့အဆိုင်300ခွဲပြီးအလုံးလုံးနေကြောင်းဒီလိုလောင်းနေများလာလွန်းလို့ရေဝေးနဲ့ထိမ်ပင်သုတ်တံမှာမိသူကြိုတဲ့ငါးပေါက်တွေဖိုးနှဖိုးတိုးချဲ့တိဆောက်ဖို့အထက်ကညွှန်ကြားတယ်ဆိုတဲ့အကြောင်းရှင်းပြကြပါတယ်။သတင်းတစ်ခုလုံးကိုခြုံငုံပြောရရင် ဒီကိုဗစ်တတိယလှိုင်းကာလရန်ကုန်မှာလူသေဆုံးမှုဟာသူတို့ပုံမှန်ကင်တွယ်နေတဲ့အရေးအတွက်ထက်ဆယ်ဆလောက်များလာတယ်သူတို့ကိုယ်တိုင်လည်းလူရင်အား3ဆကျော်လောက်တိုးအလုပ်ကိုလည်း3ဆိုင်ခွဲပြီးလုပ်ကြရတယ်ဒါပေမဲ့ death certificate အရကိုဗစ်ကြောင့်သေဆုံးသူ169လောက်ပဲရှိတယ်လို့ဆိုတာပါအ
ဲ့ဒီမှာဖော်ပြတဲ့ကိန်းဂဏန်းတွေကိုပြန်ဆန်းစစ်ရင်အခုတစ်နှစ်အတွင်းပြန်မျှတရက်လူသေဆုံးမှု130ကနေ120 covid first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရွတ်အလောင်းတွေရော covid ကြောင့်သေဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့စုစုပေါင်း140လောက်ထိကင်တွယ်ခဲ့ရတယ်လို့ဆိုထားတဲ့အတွက်covid ဒုတိယလှိုင်းလူသေပြောင်းမှုအခြေအနေနဲ့ပြန်တိုက်ကြည့်ဖို့လိုပါတယ်။ covid ဒုတိယလှိုင်းကာလသေဆုံးမှုအမြင့်ဆုံးဟာ2020အောက်တိုဘာလ17ရက်နေ့ဖြစ်ပြီးမြန်မာတိုင်းနိုင်ငံလုံးစုစုပေါင်းသေဆုံးသူ48ယောက်ရှိပါတယ်။အဲ့ဒီအချိန် covid ဖြစ်ပွားမှုမှာရန်ကုန်ဟာတိုင်းနိုင်ငံလုံးအတိုင်းအတာရဲ့90ရာခိုင်နှုန်းဝန်းကျင်ရှိနေတာမို့သေဆုံးမှုကိုလည်း25ကနေ30လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီအရေးအတွက်ပေါင်းပါမှရန်ကုန်ကလူသေဆုံးမှုစုစုပေါင်း140လောက်ရောက်ခဲ့တဲ့သဘောဖြစ်ပြီးကိန်းဂဏန်းတွေမှန်ကန်မယ်လို့ယူဆနိုင်ပါတယ်။လက်တလောစီပင်ရဲ့စီးရင်ကိုပြန်ကြည့်ရင်ဇူလိုင်လ17ရက်တကြိုပေးရတဲ့အရေးအတွက် 962 လောင်းဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ440ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။ဒါပေမဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးကထုတ်ပြန်တဲ့စာရင်းမှာတော့အဲ့ဒီနေ့ရန်ကုန်မှာကိုဗစ်ကြောင့်သေဆုံးသူ21ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်အစာပေါင်းများစွာကွာဟနေတာတွေ့နိုင်ပါတယ်။အလားတူဇူလိုင်လ18ရက်နေ့တကြိုပေးရတဲ့အရေးအတွက် 1234 လောင်းဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်တော့ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ1100ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီနေ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ရန်ကုန်မှာကိုဗစ်နဲ့သေဆုံးသူ68ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်ဒါကလည်းအဆအများကြီးကွာခြားနေတဲ့သက်သေအထောက်အထားဖြစ်ပါတယ်။စီပင်ရဲ့ပြောကြားချက်အဲ့ဒီနေ့ death certificate အရာတေသူ169လောင်းရှိတယ်လို့ဆိုထားပြန်တာမို့ကျမရေးဝန်ကြီးဌာနထုတ်ပြန်ချက်နဲ့ရန်ကုန်စီပင်ထုတ်ပြန်ချက်ကိန်းဂဏန်းတွေမှာတော့တူညီမှုရှိမနေတာတွေ့ရပါတယ်။တစ်ဆက်တည်းပြောရရင်ကိုဗစ်ကြောင့်သေဆုံးမှုအရေးအတွက်ဟာရန်ကုန်တိုင်းစီးရင်မှာအစပေါင်းများစွာကွာဟနေပြီဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လေအစအများကြီးကွာခြားနေမှာကတော့အသေးချာပါပဲ
။ဒီနေရာမှာလက်ရှိစစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်ကိန်းဂဏန်းတွေကို WHO လိုအဖွဲ့အစည်းမျိုးဝါရိုမီတာလိုမျိုးမှာဖော်ပြနေသေးပေမဲ့မှန်ကန်တဲ့ကိန်းဂဏန်းတွေလို့မဆိုနိုင်တော့ပါဘူး။နေ့စဉ်တကယ်ကူးဆက်နေတဲ့ကိန်းဂဏန်းတကယ်သေဆုံးနေတဲ့ကိန်းဂဏန်းဟာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေထက်အဆအများကြီးပိုများနေတာမို့လူကြီးအချိုးစားနဲ့တွက်ရင်ကဘာပေါ်ကနေ့စဉ်ကူးဆက်မှုနဲ့သေဆုံးမှုအများဆုံးကိုဗစ်ဒဏ်ကိုအခံရဆုံးနိုင်ငံတွေစီးရင်ဝင်လောက်ပါလေ။ဒါလက်ရှိမြန်မာနိုင်ငံကိုအာဏာရယူအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ကိုဗစ်ပြဿနာကိုကောင်းကောင်းကင်တွယ်နိုင်စွမ်းမရှိတာကိုပြသနေတဲ့သဘောလည်းဖြစ်တာမို့လိုအပ်ရင်နိုင်ငံတကာအကူအညီတောင်းခံဖို့တောင်လိုနေတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းဗကြုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီအနေနဲ့လက်ရှိအခြေအနေခုလောက်ဆိုးရွားနေတာကိုအသိမှတ်ပြုထားခြင်းမရှိသလိုသူတို့ကင်တွယ်တို့မနိုင်ပါဘူးဆိုတာမျိုးကိုလည်းဝန်ခံမဲ့အနေအထားမရှိတာကြောင့်မြမကိုဗစ်အခြေအနေကုထက်ပိုဆိုးွယ်ရှိလာနိုင်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရ�ei website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ် VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရေးသားဆက်သွင်းနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA ကကြိုဆိုပါတယ်ရှင်။အခုတော့သောရရှင်တို့ပေးစာတွေကိုပြန်ချပေးနေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နားဆင်ကြရအောင်ပါရှင်။
ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြမတစ်ချင်းတဲ့ပုဂ္ဂိုလ်လည်းနားဆင်ကြရမှာဖြစ်ပါတယ်နော်ဒီကနေ့တော့မြမနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားနေတဲ့ဒီကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်ရဲ့စာရီနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါအလုံးလေးသိထားကြပြီးသားဖြစ်တဲ့အတိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ကြီးရေးလာကြတာပါသောရရှင်မင်းသူက
လက်လုံးမပါဇက်ကစားရတာမိသားစုတွေနောက်ွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆံရှိတဲ့ပြဿနာဘယ်သူကတောင်းဝန်ယူမလဲကိုဗစ် -19 ရောဂါဖြစ်မှနောက်မှဘိုက်ပြဿနာကိုအမိန့်ပြီးလို့မရဘူးလေအာနာယာရုကြီးလေလေအတိတရားမဲ့လေလေပါပဲလားဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုမျိုးအိုးစာဝင်းနေရတဲ့အလုံးလုံးနေရတဲ့သူတွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးတဲ့ကိစ္စလည်းဖြစ်ပါတယ်။ဒီအညာတရငမွဲလေးဆိုရဲ Facebook အကောင့်ပိုင်ချင်းကလည်းရေးလာတာပါ။စစ်ကိုလည်းကြောက်ရ၊ COVID ကိုလည်းကြောက်ရပြည်သူပြည်သားတွေငက်ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွန်နေသလိုပါပဲတဲ့။အခုတော့ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်ရဲ့မချက်စကားလေးတူတူလေးတွေကိုပြပြပေးသွားခြင်းပါတယ်။ဇီးစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ။ Radio ကနေပြီးတော့ Internet ခက်အထိပါ။နှစ်ပေါင်း30ရှိနေပါပြီ။ဘူးသူတရတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်ဇီးစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့Radio ကညနေပိုင်းသတင်းတွေ line ဖန်လို့မရပါတဲ့။line ပြောင်းသွားရတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတယ်ဟုတ်ကဲ့ပါကျမသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါတယ်ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်ဒီတစ်ဆက်တည်းပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါတယ်နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါတယ်ရှင်သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါလေလို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voenews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြောလဲအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတော့တင်ထားပေးပါတယ်နော်သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေဆိုရင်ကျွန်တော်တို့မနက်ပိုင်းမနက်6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို Facebook မှာဓာတ်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောဓာတ်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကူထုတ်လွှင့်ပေးပါရစေ။ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဒီမှာ Finance Tools ရဲ့သောရရှင်ကတော့ Hello မင်္ဂလာပါ။ VOE မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ခြင်းပါတယ်။လိပ်စာ၊ email လိပ်စာနဲ့ဖုန်းနံပါတ်လေးသိခြင်းပါတယ်တဲ့။ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး messenger ကနေပြောစာရေးတာပါပဲအဲ့ကစာတွေကိုရင်းချက်ချင်းနဲ့ကျမတို့စီကရတယ်အဲ့စာတွေကိုလည်းမှန်မှန်ပြန်ကြားပေးနေပါတယ်ကျေးဇူးတင်ပါတယ်နော်သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်သောရရှင်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာကချင်ကပါ Hello VOE တဲ့ကျွန်တော်က VOE ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ VOE ကိုအထူးပဲကျေးဇူးတင်ပါတယ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါသတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့ဟုတ်ကဲ့ခုနကသောရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင် ရုံးနေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြီးစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကောနောက်ပြီးတော့ကျွန်တော်တို့နေအသေးသေးမှာအလုံးလုံးနေကြတယ်ကျွန်တော်တို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့တော်ရရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလို့ဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်အေယာရီတရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုခြင်းပါတယ်ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော်ဗီဒီယိုရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ခြင်းနဲ့ဆိုရင်တော့ဗီဒီယိုရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်ရုပ်သံလိုင်းမှာဆိုရင်တော့ည10:00နာရီနဲ့နောက်တစ်နေ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်သံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာပိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျွန်မ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျွန်မတို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါလေ
VOE ရဲ့တည်င်းနဲ့တည်င်းဆောင်ပါတုဒ္ဒဘောင်းဆောင်တင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင့်အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တည်င်းထဏာကြီးရဲ့ကျေးဇူးကြောင့်ပါတည်င်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါလေသိပ္ပံနဲ့နှီးပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနှီးပညာတိုးတက်မှုကလည်းအံ့မခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆုံးဂျန်ကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညာရီနဲ့မှတ်ညံကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျဉ်းနက်စရာကောင်းပါလဲကျွန်တော်ကတော့တောလီသူစာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေတော့မှပဲဘာလဲဆိုတော့ခမရတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာတို့ရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးပါဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါ
ဟုတ်ကဲ့ပါသောရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်မာတော်သည့်လေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။ဒီဘက်သောရရှင်တွေရဲ့အစာတွေမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ဒေးလက်ဆောင်ပေးဖို့မှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။
တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်ခုတော့တော်ရရှင်တွေကိုမေတ္တာတိလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါတယ်ရှင်။တော်ရရှင်တွေအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထူးအသင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။အိုညီလေးရေ၊ယုံကြည်ချက်နဲ့တက်ရှင်ခြင်းကတောင်းဆိုပါပါနေစီအားမင်းတယောက်တည်းတည်းတမပုံလေးကိုရတေချာစဉ်းစားလူတွေကောင်းကိုရွေးစူးစားကြတဲ့အခါမင်းအတာစိတ်ကိုမီပုံရှုံနိုင်ပါဘုံကြီးလေးရဲ့မနာလို့ပေါ်ဟုတ်တာပြောလိုက်ကြောင်းလေးပေါ့ရှင်တန်ကြီးရဲ့ပြေးဝတဲ့အနေတိတ်ပဲကိုမြင်ပြီးပါမန်တရားတွေကပဲမအရင်ကိုတိုက်ခိုက်ကြတဲ့အခါမင်းတလေဘဝကိုစံတထားနိုင်မှာလုံချီပါမတရားဘုသာဆုံးသူရှာဒုက္ခနဲ့ရင်ဆိုင်နိုင်တုံလုံးသူဟုတ်တာလုံချီပါမတရားဘုသာဆုံးသူရှာကောင်းဆုံးကိုရှာဖွေပေးဆန္ဒမှာမြင့်တဲ့လောကကြီးအာရဖို့ကောင်းသောရည်ရည်ချက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်သွား
တွင်တင်ဒီစထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
โอ้นี่เลยมันน่าดอกพอหุตาเปาะไล่จังเลยกว่าฉันจะเย็นดีว่าเนี่ย
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့သတင်းတွေတဲကသုတအဖတ်စင်ကဏ္ဍကိုတင်ပြပေးပါပါကမ္ဘာကဆိုးရောဂါ COVID-19 ကြောင့်အခုဆိုရင်လူသားတွေရဲ့အသက်ပေါင်း၄သန်းကျော်ဆုံးရှုံးခဲ့ရပြီဖြစ်တဲ့အကြောင်းနေ့စဉ်သတင်းတွေမှာကြားမြင်နေကြရတာပါဒီကရောဂါဆိုးကြီးကိုကာကွယ်တက်ဖြတ်နိုင်ဖို့အတွက်လဲကာကွယ်ဆေးတွေထုတ်လုပ်ပြီးထိုးနှံနေကြရပြီဖြစ်ပါတယ်ဒါပေမဲ့ကာကွယ်ဆေးရရှိမှုကကမ္ဘာပေါ်မှာညှိမှမှုမရှိတဲ့အကြောင်းပြောဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာပါဒီသတင်းတွေတဲကကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းတွေနဲ့ဆေးညှိညှိမြတ်မြတ်မရတဲ့အကြောင်းအချက်အလက်တွေကိုမညွညွလွင်ကဒီသတင်းပတ်မှာပြောပြပေးထားပါတယ်ရှင
်ကမ္ဘာနေရာဒေသအနှံ့နီးပါCOVID-19 ရောဂါကူးစက်မှုပေါင်းကအခုဆိုရင်တန်ပေါင်း190ကျော်လာပါပြီ။တချို့နိုင်ငံမှာဆိုအသွင်ပြောင်းဗိုင်းရပ်စ်ပိုးတန်ကိုလည်းအလူးလဲရင်ဆိုင်နေကြရတာပါ။ဒီလိုအခြေအနေမှာနိုင်ငံတွေရဲ့စီးရဲချမ်းသာကွဲပြားမှုပေါ်မူတည်ပြီးလူသားတွေရဲ့ကာကွယ်ဆေးရရှိမှုကလည်းမျှတမှုမရှိဘူးလို့သုတေသီတွေပညာရှင်တွေရဲ့သုံးသပ်ဝေဖန်ပြောဆိုမှုတွေလည်းအများကြီးရှိခဲ့ပါတယ်။စီးရတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးပေးဖို့လူရန်နာတွေရှိပေမဲ့လည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကာကွယ်ဆေးရရှိမှုကအများကြီးကွာဟာနေတယ်လို့လည်းပြောဆိုကြပါတယ်။ချမ်းသာကြွယ်ဝပြီးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတွေဟာကာကွယ်ဆေးတွေကိုဝယ်ယူတူလောင်ထားကြတာပါ။ကမ္ဘာနိုင်ငံတချို့ရဲ့ကာကွယ်ဆေးအများဆုံးတင်စီတူလောင်ထားတဲ့စီးရင်စရာတွေကိုသူတို့နိုင်ငံမှာရှိတဲ့လူဦးရေနဲ့တိုင်းထွာကြည့်မယ်ဆိုရင်ကနေဒါနိုင်ငံရဲ့ကာကွယ်ဆေးအရန်တူလောင်ထားမှုကနိုင်ငံသားတဦးအတွက်ဆေး 10.5 အစရှိပါတယ်။လူတဦးအတွက်ဆေး10လုံးခွဲအရန်ရှိနေတယ်ဆိုတဲ့သဘောပါပဲ။ကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်အများဆုံးဆေးအရန်ရှိနေတဲ့နိုင်ငံဖြစ်တာပါ။ UK ကတော့လူတဦးအတွက်ဆေး8ဆကျော်ရှိနေပါတယ်။ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့လူတဦးအတွက်9ဆနီးပါးရှိပါတယ်။
ကူးစက်မှုအများဆုံးအရေးအတွက်ရှိတဲ့အမေရိကန်ပြည်အောင်စုကတော့လူတဦးအတွက်၄ဆကျော်၅ဆနီးပါးဈေးတွေရှိနေတာပါ။ဘရာဇီးကတော့၂ဆကျော်ရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်နိုင်ငံရဲ့ကာကွယ်ဆေးရရှိမှုကအများဆုံးဖြစ်ပြီးလူတစ်ယောက်ကိုတစ်ဆခွဲနီးပါးရှိနေတာပါ။ဒေသတွင်းဆေးတူလာမှုအများဆုံးရှိတဲ့နိုင်ငံမှာဒီလိုနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေရဲ့ကာကွယ်ဆေးရရှိမှုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ဆီရီလီယွန်လိုနိုင်ငံမှာကာကွယ်ဆေးကနိုင်ငံလူဦးရေအလုံးရဲ့တစ်ရာခိုင်နှုန်းပဲရှိနေပါသေးတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူသားတွေအလုံးကာကွယ်ဆေးရရှိနိုင်မှုက2023ခုနှစ်နှစ်လယ်ပိုင်းလောက်အထိဆောင်ရနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ COVID-19 ရောဂါကူးစက်မှုကိုကမ္ဘာကပ်ရောဂါအဖြစ် WHO ကကြေညာလိုက်ပြီးတဲ့နောက်ကူးစက်မှုတွေတဟုန်တိုးကမ္ဘာနေရာအနှံ့မြင့်မားလာတဲ့တစ်ချိန်တည်းမှာပဲစီးပွားဆိုင်ရာသိပ္ပံပညာရှင်တွေကလည်းကာကွယ်ဆေးတွေကိုစူးစမ်းထုတ်လုပ်လာခဲ့ကြတာအခုဆိုရင်ကမ္ဘာပေါ်မှာအသိအမှတ်ပြုကာကွယ်ဆေးအကြိမ်413သန်းထိုးနိုင်မှုအတွက်ထုတ်လုပ်ထားပြီးဖြစ်ပါတယ်။ကာကွယ်ဆေးထိုးနိုင်မှုအတွက်အများဆုံးထုတ်လုပ်တဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။အကြိမ်ရေ143သန်းကျော်ထိုးနိုင်မဲ့ဆေးအရေအတွက်ကိုထုတ်လုပ်ထားပါတယ်။အမေရိကန်ပြည်အောင်စုကတော့အကြိမ်ရေ103သန်းအထိထိုးနိုင်မှုထုတ်လုပ်ပြီးဒုတိယအများဆုံးမှာဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကတော့အကြိမ်ရေသန်း80စာထိုးနိုင်မှုထုတ်လုပ်ထားပါတယ်။အိန္ဒိယကတော့အကြိမ်ရေ42သန်းကျော်နဲ့ UK ကထိုးနိုင်မှုအကြိမ်ရေ12သန်းကျော်စာစီအများဆုံးထုတ်လုပ်ထားကြတာဖြစ်ပါတယ်။အခုလောလောဆယ်အများဆုံးထုတ်လုပ်ထားတဲ့ကာကွယ်ဆေးအမျိုးအစားကတော့အမေရိကန်ပြည်အောင်စုကထုတ်လုပ်တဲ့ Pfizer အမျိုးအစားဖြစ်ပြီးအကြိမ်ကြီး116သန်းထိုးစာအတွက်ထုတ်လုပ်ထားပြီးဖြစ်ပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကတုတ္တအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုမေဆီမရုပ်မြင်သံကြားလိုက်မှလည်းကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ခန့်နေ့၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB မှာလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရုပ်သံကနေ့နေ့စဉ်ည9နိုင်မှထုတ်လွှင့်တဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေနဲ့တွေ့ဆုံမေးမြန်းခန်းတွေ၊အပတ်စဉ်ကဏ္ဍတွေကို DBB မှာလည်းနေ့ပုံမှန်ကြည့်ရှုနိုင်တာဖြစ်ပါတယ်။အခုကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနေ့ခင်းအစီအစဉ်ဒီအဆုံးမသက်သေးခင်သတင်းချင်းချုပ်ကိုကုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းရင်းမပင်ခရိုင်နတ်ထောက်ဥစုအိုးဆောင်တောပြင်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားဇူလိုင်25တနင်္ဂနွေနေ့ညအထိတိုက်ပွဲဖြစ်ပွားခဲ့ပြီးလုံးုံရေးရအမည်မဖော်လို့တဲ့ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ်။အဲ့ဒီဒေသမှာအင်ဂျီ50ကျော်ရှိပြီးရွာသား150ကျော်ထွက်ပြေးတင်းချောင်းနေရပါတယ်။ဒီတော့တွင်ရင်းမပင်ခရိုင်ဆလင်းကြီးမြို့မှာနေစဉ်ဆိုလိုစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှိနေပြီးစစ်ကောင်စီတပ်ကစာသင်ကျောင်းမှာ quarantine ဝင်နေတဲ့လူ5ဦးကိုဖမ်းဆီးသွားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုတိုးလာပြီးတစ်ချိန်တည်းမှာပဲသေဆုံးမှုအရေအတွက်ကလည်းတိုးလာတာကြောင့်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရသလိုတစ်ဖက်မှာလည်းတည်ဆုံးသူတွေကိုသေချိုရေးအတွက်အခက်အခဲတွေဖြစ်နေကြကြောင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ကိုဗစ်ကူးစက်မှုပြန်မြင့်တက်လာနေတဲ့ထိုင်းနိုင်ငံမှာကိုဗစ် -19 လူနာကူးသရေးအသုံးပြုဖို့ထိုင်းအစိုးရပိုင်ဆေးဝါးဖော်ဆိုင်ရေးဌာနကထုတ်တဲ့ဆေးပြားကိုအသုံးပြုနိုင်ပြီလို့ထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအတည်ပြုလိုက်ပါတယ်။အဲ့ဒီဆေးပြားဟာသူ့နဲ့အာနိသင်တူပြီးနိုင်ငံသားကသွင်းလာတဲ့အခြားဆေးပြားတွေတဲ့ဆိုင်ရင်ဈေးထက်ဝက်လောက်တက်တာတယ်လို့ဆိုပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုပြန်ပြီးတိုးလာတယ်လို့ဒီအာဏာပိုင်တွေကပြောကြပြီးတနင်္ဂနွေနေ့မှာ COVID ကြောင့် 228 ဦးသေဆုံးခဲ့ရပါတယ်။
ကိုညာဝင်းအောင်ကသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Zubel FTA တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့ line to meter 31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနိုင်တဲ့အတွက် VOAဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to